ဝတ်သက်ယောဂာနဲ့အမျိုးမျိုးဖော်မပြနိုင်တဲ့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမြို့နယ်တွေမှာကလေးငယ်တေဆုံးမှုဥယေကရှစ်ဆယ်ကျော်ဖြစ်သွားပြီးယောဂဖြစ်ပွားနေတဲ့အခြေအနေမှာရှိတယ်လို့နာဂရေးအတာဝန်ရှိသူကအတည်ပြုပြောဆိုပါတယ်လက်ရှိမှာတော့အစိုးရစံမာရေးဌာနယောဂတိုက်ဖြတ်ရေးအဖွဲ့တွေကုသပေးနေတယ်လို့ဆိုပေမဲ့လိုအပ်ချက်တွေကရှိနေသေးတယ်လို့တိ လဟယ်မြို့နယ်နဲ့နန်းရုံမြို့နယ်တွဲမှာကူးစက်ယောဂဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးယနေ့ထိဒေသလူဦးရေ82ဦးရှိနေခဲ့ပြီလို့နာဂမြူရာရေးရာကောင်စီပြန်ကြားရေးတာဝန်ခံဦးကဲယုံကဝေဝေပြောပါရယ
်ယောဂဖြစ်နေတာကကျွန်တော်တို့ဒီလဟယ်မြို့နယ်နဲ့နန်းရုံမြို့နယ်တွဲမှာပေါ့နော်ဆိုတော့အခုတော့ဒီကျွန်တော်တို့ဒီမြို့နယ်မြို့နယ်ကစုစုပေါင်းပြီးတော့လူဦးရေရာ82ယောက်ရှိပြီပေါ့နော်82ယောက်ကျွန်တော်တို့ခွင့်ရဖက်ခံလည်းပဲ80ကျော်လို့သူတို့တရင်းပါရှင်ပြီးမှာပြောထားတယ်ဒါပေမဲ့ကျွန်တော်တို့ဖက်မှာတိကျရတာတော့82ယောက်ရထားတယ်ပေါ့နော်
သူတို့ပြည်နိုင်ရုံမြင့်တဲ့အတွင်းမှာအမျိုးမျိုးမဖော်ပြနိုင်တဲ့ကုသယောဂဆက်လက်ဖြစ်ပွားနေစေလို့ဥကဲယုံကဆက်ပြောပါရတယ
်။တခိမြို့နယ်မှာကတော့ဝတ်ချက်လို့ပြောတယ်။နိုင်ရင်မှာကတော့ကျွန်တော်တို့ဝတ်ချက်ယောဂမဟုတ်ဘူးလို့ကြီးရတယ်။အခုတော့ဒီမှာနိုင်ရင်မှာတော့ဝတ်ချက်မဟုတ်ဘူးနဲ့သူကုသယောဂတမျိုးဒါပေမဲ့ကယောဂလေးဆိုရင်ဟာဆွမ်းလည်းပဲသူပြောတာမရှိဘူး။ကျွန်တော်တို့ကလည်းပဲမယောဂလေးဆိုတာကိုကျွန်တော်တို့ပြောလို့မရဘူးဖြစ်နေတယ်ဆိုတော့တော်တော်များများလေးဒီနိုင်မြို့နယ်ဒုံမြို့မြို့နယ်ခွေးမှာဒီကုသယောဂတွေဆက်ပြီးတော့မှဖြစ်နေတယ်။ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့မူရင်းနဲ့ကျွန်တော်စီဝါဒီလုံးဝမရှိဘူးဆိုတာကိုကျွန်တော်တို့သိရတယ်ပေါ့နော်
နဂတိရမှာဇွန်လပထမပတ်လောက်ကတည်းကအစလဟယ်မြို့နယ်ပြင်နန်းယူမြို့နယ်ဒုံဟီမြို့နယ်ခွဲကကျေးရွာတွေမှာကူးစက်ယောဂဖြစ်ပွားလာခဲ့ပြီးတော့ဩဂုတ်လ24ရက်နေ့ထိတော့68ဦးသေဆုံးသွားခဲ့ရာကနေအခု82ဦးထိသေဆုံးမှုတိုးပွားလာခဲ့တာပါအစိုးရကြားမရေးယောဂတိုက်ဖျက်ရေးဖွဲ့တွေအနေနဲ့ယောဂဖြစ်ပွားရာနဂတိရကလဟယ်မြို့နယ်မှာသာစေဝါကူးစက်နေခဲ့ပြီးတော့နန်းယူမြို့နယ်ထဲထိမကူးစက်နိုင်သေးတဲ့အတွက်ကဲဆန်စာလင်နဲ့ကဲဆန်ကားလန်ကျေးရွာတွေမှာယောဂအခြေအနေစိုးဝါးနေတယ်လို့ဦးကဲယုံကပြောပါတယ်နာဂကူပိုင်အုတ်ချုပ်ခွေရဒေတာမှာဖြစ်ပေါ်နေတဲ့ကုသယောဂထိ ंछ ုံနိုင်ဖို့ကာကွယ်ရေးဝန်ကြီးဌာနစေဝန်ထမ်းညွှန်ကြားရေးမှူးရုံးရစီစဉ်မှုနဲ့နေပြည်တော်ခန္တီတပ်မတော်စေယုံကသူခုဆရာဝန်တွေနေပြည်တော်ကုသယောဂတပ်ဖြည့်ရေးဌာနဖွဲ့နဲ့စကိုင်းတိုင်းဒေတာကြီးကုသယောဂတပ်ဖြည့်ရေးဖွဲ့တို့ကနေဩဂုတ်လဒုတိယပတ်ကစလို့ကွင်းစင်းကုသမှုကြောင့်အသေးပြောက်နေပါလာတယ်လို့ဆိုပေမဲ့လည်းနိုင်ယူမြို့နယ်ထဲမှာတော့ယောဂဆန္ဒမျိုးဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်လက်ရှိယောဂဖြစ်ပွားရာဒေတာတွင်ကျမ်းမာရေးဆောက်ရှောက်မှုအနေထားပေါ်မှာအားရမှုမရှိဘူးလို့တိုင်းဒေတာကြီးဆွတ်တော်ကိုစလဲဦးစိမ့်မောင်ကပြောပါတယ
်ဘယ်လိုအားနည်းချက်ရှိကြလဲဆိုရင်တော့သူတို့ကဆရာဝန်တွေဆရာမတွေလာရင်လည်းပဲသူတို့ယောဂတရားကိုတစ်နာရီနှစ်နာရီလောက်ပဲအချိန်ပေးပြီးတော့မှာပေါ့နော်ဒီရောက်ပြီကြိုးကြောသွားတာပေါ့နော်ပြီးလို့ဆေးရတာရွာစီသွားတာနဲ့တော့ပြန်သွားတာပြန်သွားတဲ့ခါကျတော့တကယ်တကယ်ဖြစ်နေတဲ့ဟာကသူတို့ယောဂအခြေအနေကလေးတွေဖြားနာမှုကိုသူတို့အသေးစိတ်မသိနိုင်ဘူးခင်ဗျာဦးတမှုနေရာမှာကလည်းသူတို့စားစေးပြားလေးတွေနဲ့ပေးပြီးတော့မှဒါတွေကြိုးကြောသွားတယ်ကျွန်တော်တို့လူချင်တာကအဲ့ဒါလို့မဟုတ်ဘူးကရွာတိုင်းကိုပေါ့နော်တရွာမှာအနည်းဆုံး9ရက်ဆေးရအလိုမျိုးနေပြီးတော့မှအခြေချပြီးတော့မှကုသပြင်ဆင်နေခင်ဗျာ
ဘ ഹു ကျမ်းမာရေးဌာနရဲ့စစ်ဆေးသိရှိချက်အရကတော့နဂတိရသွေးမှာဖြစ်ပွားတဲ့ယောဂဟာပဋ္ဌက်ယောဂများစုဖြစ်ပြီးတခြားကြံတဲ့အသက်ရှူလမ်းကြောင်းနဲ့ဆက်ဆက်တဲ့ယောဂဖြစ်သလိုကုသယောဂတိုက်ဖြည့်ရေးဌာနအဖွဲ့တွေဆင်လွတ်နေပေမဲ့လည်းလူအချက်တွေရှိနေတယ်လို့တိုင်းဒေသကြီးလှုပ်တော်ကူစလဲတောက်တာကျော်သူဟန်ထွန်းကပြောပါရတယ်
ခွန်းဆက်ဆက်တဲ့ရှင်နေကြတော့ဒါက9ယောက်မှာ3ယောက်ကဒီ server positive တွေ့ရပါတော့အဲ energy positive တွေ့တာပေါ့အဲ့တော့တခြားဒီအသက်ရှူလမ်းကြောင်းဆိုင်ရာယောဂတွေလည်းဖြစ်ပါလိမ့်မယ်အများစုဖြစ်နေတာကတော့ water ဟုတ်ပါတယ်သူတို့ကတောင်ပေါ်ဒေသဆိုတော့ဟုတ်တယ်အသက်ရှူလမ်းကြောင်းဆိုင်ရာယောဂတွေလည်းဖြစ်မှာသူတို့ဒီမှာဇွားတွေရဲ့လူနေဆိုင်မှုပုံစံတွေကလည်းစိတ်ပြီးတော့မကောင်းဘူးပေါ့ကျွန်တော်တို့ဒီ server အဖွဲ့တွေကိုတော့တစ်ဖက်ပြီးတစ်ဖက်လွတ်ပေးနေတာပဲကထောက်ပံ့ရေးစီးတွေကိုလည်းပို့ဆောင်ပေးနေပါတယ်သတ်တယ်လေယောဂါကလည်းအဲ့မှာကာဝေစီမထိုးနိုင်လို့ဖြစ်ကြတာကိုတော့အဲ့ပါကဆရာဆရာမတွေအင်အားနည်းတယ်လက်မဆက်စွဲခတ်တယ်အဲ့လိုရအချက်လက်တွေကြောင့်ပေါ့နော်ကုသယောဂါကမပြတ်နိုင်တဲ့မဆိုးတယ်မလဲဆိုးရတယ်ပေါ့
နဂတိဒမှာကျမရေဝန်သန်းတွေချုပ်တက်နေတဲ့အနေအထားကြောင့်အစိုးရအနေနဲ့မူလကန်းနဲ့အလဲတန်းအောင်မြင်ထားတဲ့ဒေတာခန့်တွေကိုလူစုကျမရေလှုပ်သားဖြစ်အကောင့်တွေဖို့စီစဉ်နေကြောင်းနေပြည်တော်ကုသယောဂတိုက်ဖြည့်ရေးဌာနဗဟုကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါရယ်နဂကူပိုင်အုပ်ချုပ်ရေးဒေတာမှာစီးရင်ရကျမရေဝန်သန်းဥယျာဉ်309ဦးရှိနေပြီမဲ့လက်ရှိမှာ90ဦးသာတာဝန်ထမ်းဆောင်နေကြပြီး119နေရာလိမ့်လက်နေတယ်လို့နဂဥစည်းဖွဲ့တာဝန်ရှိသူတွေကပြောပါရယ်စကန်တိုင်းဒေတာကြီးတွင်းကနာဂကူပိုင်အုတ်ချုပ်ခွေရဒေတာဟာမဖို့ပြေးသေးတဲ့ဒေတာတစ်ခုဖြစ်ပြီးလမ်းမဆက်တွေရေခဲခဲမှုဒေတာခံတွေကလည်းကျမ်းမာရေးအသိပညာချိုးတက်မှုကျမ်းမာရေးဝန်ထမ်းမလိုလားမှုစတဲ့ပြဿနာတွေရှိနေသေးလဲဖြစ်ပါတယ်ခင်ဗျာ